ခင်ဗျာ RFA ပေးစာကဏ္ဍကနေနှခွန်းဆက်လိုက်ပါတယ်အခုတစ်ပတ်မှာပထမဆုံးတင်ပြပေးလို့တဲ့ပေးစာကတော့မုံရွာခိုင်အရာတော်မြို့နယ်မကြီးဆောက်ကျေးရွာကစားတောင်ပဲဖြစ်ပါတယ်သူတို့ရွာကိုလက်စစ်သုံးဆွဲကကောက်ခံရမှာမီတာကြီးလာစင်နေမကပဲပျောက်ဆုံးယူနေအတွက်ပါကောက်ခံနေတဲ့အတွက်စာပေးပို့ရတာဖြစ်တယ်လို့ပြောပါတယ်လက်စစ်မီသုံးဆွဲတဲ့အင်ဂျီ3000ကျော်ရှိရမှာမီတာသုံးဆွဲကဆောင်ရွက်ငွေဟာ635000ကျော်ရှိပြီးပျောက်ဆုံးယူနစ်အတွက်ဆောင်ရွက်ငွေဟာ42000ကျော်ရှိနေပါတယ်ယူနစ်ဘလောက်ကျလို့ဘလို့ကောက်ခံနေဆိုတာကိုလည်းမပြောလာစင်အင်ဂျီ300ကအခုလိုပျောက်ဆုံးယူနစ်အတွက်ပေးဆောင်နေရတာဟာမဖြစ်တဲ့အတွက်မျိုးနယ်လက်စစ်ရုံးကိုစစ်ဆေးဖို့ပြောဆိုထားပေမဲ့ဘာမှလာရောက်စစ်ဆေးဆောင်ရွက်တာမရှိဘူးလို့လည်းစာထဲမှာရေးသားထားပါတယ်။အဲ့လိုဖြစ်ပျက်နေတာကိုအထက်အဆင့်ဆင့်ကတာဝန်ရှိသူတွေသိရှိပြီးလာရောက်စစ်ဆေးပေးစီလိုတဲ့အတွက်ပေးပို့ရတာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။နောက်ထပ်ပေးပို့လာတဲ့စာတစ်စောင်ကတော့မူဆယ်မျိုးမှာအလုပ်လုပ်နေတဲ့ပယံသမားတွေကပေးပို့လိုက်တဲ့စာပဲဖြစ်ပါတယ်။မူဆယ်မျိုးကဇော်မိုင်းအမိရှိတဲ့ကန်ရိုက်တစ်ခုမှာပယံလုပ်နေတဲ့လူသမားတွေဟာတဝါကမရတာ3လလောက်ရှိပြီးသူတို့ကဘကိုးမျိုးကနေလာရောက်လုကင်ကြသူတွေဖြစ်ပြီးပယံခေါင်းဆောင်ရဲ့လုခဟာတရက် 8,000 နောက်လိုက်ကူက 6,000 ရပြီးအခုအဲ့လိုအခါတွေမရတာကိုတက်ဆိုင်ရနိုင်ငံအကြီးအကဲတွေသိစေချင်လို့ RFA ပေးစာကဏ္ဍကနေပြပို့ရတာဖြစ်တယ်လို့ပြောပါတယ်
။သူကဒီအလုခမဆက်မရလို့မပေးဘူးဆိုပြီးတော့သူကစုံစမ်းလေးလာတဲ့ခါကျတော့တရက်2အကုန်ရှင်းပြီးသွားပြီတဲ့။ဘလုံးရမယ့်ပတ်စံတူနဲ့ပဲရှင်းပါတဲ့။တူနဲ့တစ်သိန်းနဲ့မဆိုင်ပါဘူးဆိုတော့ကျွန်တော်တို့ရှင်းတော့ခါကျတော့သူကပြီးပြီလေလေပြောပြတော့လေမပေးဘူးတောင်းလည်းမရဘူးအခုအဲ့ဒါနဲ့ဒီမူဆယ်ရရဲစခန်းအောင်တွားပြီးတော့ကြောင်းကြပြန်တော့လေသူတို့ကဒီလိုမျိုးလောက်တမားတွေကိုသူကတူတူချင်းနဲ့ချင်းချင်းပြီးလို့တော့မရဘူးပေါ့အခုညီတော့နေပါတော့ပြီးလို့တော့ရတယ်တူတူကြပြန်ရနိုင်အောင်လို့တော့ချင်းချင်းပြီးလို့တော့သူတို့မှချင်းချင်းပြီးလို့မရဘူ
းနောက်ပေးတာတစ်စုံကတော့ချင်းပြီနဲ့မတူပြီမြို့နယ်ကပေးပို့လိုက်တာပါသူတို့မတူပြီမှာမှတ်ပုံနေလောက်ရတာခက်ခဲတဲ့အတွက်ချင်းပြီနဲ့ဝင်ကြီးချုပ်နဲ့အစိုးရအဖွဲ့တွေကိုအခုညီတောင်းခံတာပါတဲ့အခက်ခဲတွေကဘာလဲဆိုတော့သူတို့ဒေတာဟာဝေးလံခေါင်ပါတဲ့အတွက်တောင်းဝင်ပြီးဆုံးအောင်ဆောင်ရွက်မဲ့ဝန်ထမ်းမရှိတဲ့အတွက်မှတ်ပုံတင်လုပ်ဖို့ဆိုရင်အခက်အခဲတွေဖြစ်နေတာပါတတ်နိုင်မဆိုရင်အစိုးရရုံးဖွင့်ရက်တွေမှာတောင်းဝင်ဆောင်ရွက်ပေးစီလိုပါတယ်တဲ့အဲ့လိုမှမလုပ်ပေးရင်အဲ့ဒီမှာရှိတဲ့သူတွေဟာမှတ်ပုံတင်ကိစ္စအိမ်အောင်စုစရာကိစ္စတွေအတွက်ဆက်လက်ဒုက္ခရောက်နေမှာဖြစ်တာကြောင့်တောင်းဝင်ရှိလူချင်းမင်းတွေသိပြီးကူညီဆောင်ရွက်ပေးစီခြင်းတဲ့အတွက် RFA ပေးစာကဏ္ဍကနေရေးသားပေးပို့လိုက်ရတာပါတယ်ခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစိမ်းမပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်အခုနောက်ထပ်ပေးစာ35တော့နိုင်ငံတော်သမ္မတကြီးနဲ့တကွတက်ဆိုင်ရာတာဝန်ရှိလူချင်းမင်းတွေတီးဖို့ရေးသားပေးပို့လိုက်ရတာပါတယ်ခင်ဗျပေးပို့လိုက်တာကတော့ရှမ်းပြည်နယ်မြောက်ပိုင်းဝါကိုပန်အုတ်ချုပ်ခွင်ရဒေတာဟိုပန်ခရိုင်ဟိုပန်မြို့ကနေပဲဖြစ်ပါတယ် RFA email ကတဆင့်ပေးပို့လာတာပါဟိုပန်မြို့ကောင်းဟုံရက်ွက်အတွင်းမှာကြောင်မီးသွေး3ရောဘတ်ကုန်ချမ်းစိတ်ုံတစ်ခုရှိပါတယ်တဲ့အဲ့ဒီစိတ်ုံကအနံဆိုးတွေထွက်ပေါ်နေပြီးအဲ့ဒီအနံဆိုးထွက်တဲ့ဒုက္ခကိုရက်ွက်နေပြည်သူတွေခံစားနေရတာအခုဆိုရင်6နှစ်လောက်တောင်ရှိနေပါပြီတဲ့အဲ့လိုခံစားနေရတဲ့အတွက်တပ်ဆိုင်ရာဌာနအသီးသီးကိုတိုင်ကြားရမှာဌာနဆိုင်ရာကလာရောက်စစ်ဆေးပြီးအမှန်တကယ်အနံဆိုးထွက်တာကိုသိရှိတဲ့အတွက်စိတ်ုံကိုခံဝင်ဂတိထိုးခိုင်းတာပြီးညွှန်ကြားချက်အမျိုးမျိုးထုတ်ထားကြောင်းအဲ့ဒီခံဝင်ဂတိထိုးတာတွေညွှန်ကြားချက်ထုတ်ပြန်တာတွေရှိပေမဲ့စေယုံကလိုက်နာမှုမရှိဘဲဆက်လက်လုကင်နေတာအနံဆိုးတွေဟာထွက်မြဲထွက်ဖြစ်နေတဲ့အတွက်ရက်ွက်သူရက်ွက်သားတွေဟာအခုအခါဘလို့မှအနတ်သက်တွေမခံစားနိုင်တော့တဲ့အတွက်နိုင်ငံတော်သမ္မတကြီးကိုအာကူပြောရတာဖြစ်ပါတယ်လို့យေတာပြပို့လာပါတယ်ခင်ဗျာ
နောက်ထပ်စာတစ်စောင်ကတော့အရင်တစ်ပတ်တုန်းကပို့ထားတဲ့စာကိုမှတ်မှတ်ရရပြောလာတဲ့စာဖြစ်ပါတယ် RFA ဝိုင်းတော်သားများခင်ဗျာတဲ့ပြီးခဲ့တဲ့လကသူပို့ထားတဲ့စာအတိုင်းအမှန်တကယ်ဖြစ်လာနေတဲ့အတွက်ရန်ကုန်မှာဖြစ်နေတာတွေကိုဘယ်သူမှအရေးမယူကြတော့ဘူးလားဆိုပြီးစတင်យေတာထားပါတယ်ရန်ကုန်မြို့မှာတရုတ်ဖုံးကြီးအကြောင်းဆောင်တွေအကြောင်းကို RFA ပေးစာကတဆင့်ပြီးခဲ့တဲ့လကရေးသားပြောကြားခဲ့ပေမဲ့တက်ဆိုင်ရာကအရေးယူဆောင်ရွက်တာမရှိတာကြောင့်အခုဆိုရင်ပုံမူဆိုးဝါးနေတဲ့အခြေအနေကိုတွေ့ရပါတယ်။ပြီးခဲ့တဲ့နေ့က Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာထွက်လာတဲ့ဗီဒီယိုဖိုင်ထဲမှာဆိုရင်တရုတ်ဖုံးကြီးအကြောင်းဆောင်တွေဟာမြန်မာအမျိုးသမီးစီကပတ်စံတောင်းနေတာကိုအမြင်မတော်သူပြည်သူတဦးကမောင်းထုတ်နေတာဖြစ်ပြီးအဲ့ဒီဗီဒီယိုဖိုင်ထဲမှာပဲတရုတ်စာရေးထားတဲ့ passport လိုဟာမျိုးကိုတရုတ်ဖုံးကြီးတွေကထုတ်ပြတာကိုလည်းမြင်ရပါတယ်တဲ့။တကယ်လို့အဲ့ဒီမှာအယောင်ဆောင်တွေကအလွယ်တကူမသွားပဲတခုခုပြောကြဆိုကြရင်းနဲ့ခိုက်ရန်ဖြစ်ပွားတာဒါမှမဟုတ်စိတ်မထိတ်နိုင်တဲ့အနီးနားဝန်းကျင်ကပြည်သူတွေကတခုခုလှုပ်လိုက်ရင်နောက်ဆက်တွဲမလိုလားအပ်တဲ့ဆိုးကျိုးတွေဖြစ်ပေါ်လာနိုင်တဲ့အတွက်အဲ့လိုတွေမဖြစ်အောင်အခုကတည်းကဝိုင်းဝန်းထိန်းသိမ်းကြဖို့လိုအပ်တာတွေစောင့်ရရအောင်ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တွေသိအောင် RFA ပေးစာကတဆင့်ထပ်မံပြောပြရေးသားလိုက်ရတာဖြစ်ပါတယ်ခင်ဗျာ
နောက်ထပ်စာတစ်စောင်ကတော့ရန်ကုန်တိုင်းဒေတာကြီးတိုက်ကြီးမျိုးနယ်ကပြီးပို့လာတဲ့စာတစ်စောင်ပဲဖြစ်ပါတယ်တိုက်ကြီးမျိုးနဲ့အတွင်းကချောင်းဆောက်ကြီးရွာအုပ်စုနဲ့ဆန်းရွာကြီးရွာအုပ်စုကလက်သမား150ကျော်ရဲ့ လေယာမြေကွက်တွေကိုရော်ကြေးမပေးဘဲကော်မတီတစ်ခုကတင်းယူထားတဲ့အတွက်အရက်ပြီးပေးစာကဏ္ဍကိုပေးပို့ရတာဖြစ်ပါတယ်တဲ့1996ခုနှစ်မှာကော်မတီတစ်ခုကလေအေကရှိရာကျော်ကိုဘာအကျိုးခံစားခွင့်နှင်နာကြေးမပေးဘဲတင်းယူခဲ့တာပါတဲ့အဲ့လိုတင်းယူခံတာနဲ့ပတ်သက်ပြီး2016ခုနှစ်မှာဒုတိယသမ္မတဦးဆောင်တဲ့လေယာမြေနဲ့အခြားမြေများတင်းစီခြင်းစီစီရေးကော်မတီနဲ့ကျွန်တော်နိုင်ငံကြီးချုပ်ကိုတင်ပြတ ေတာဝန်ကြီးတွေရဲ့ပညာရေးတော်ဘာများစွာအခက်အခဲဖြစ်နေတဲ့အတွက်တောင်သူတွေပိုင်ဆိုင်တဲ့လေယာဉ်တွေကိုပြန်လည်လှုပ်ရှားခွင့်ရရှိဖို့အတွက်ကူညီဖြစ်ရှင်းပေးနိုင်မဲ့သူတွေတည်အောင်ရေးသားပေးပို့လိုက်တာပါတဲ့ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399 446 1633 399 002 462 တို့ဖြစ်ပါတယ
်နောက်ဆုံးတင်ပြပေးမယ့်စာကတော့မွန်ပြည်နယ်ကြိုင်မရောမြို့နယ်ကနေပြီး RFA ကိုအီးမေးလ်ကနေတစ်စစ်ပေးပို့လာတာဖြစ်ပါတယ်ကြိုင်မရောမြို့နယ်ကြိုင်ဘရန်ကျေးရွာအုပ်စုကော့ပီကျေးရွာမှာမီလီကော်မတီကမီတာတက်စင်ကားတွေကောက်ခံတဲ့ငွေဟာပထမတစ်ခေါက်တက်စင်တာနဲ့အခုတစ်ခေါက်တက်စင်တာမှာငွေကြီးပမာဏမတူညီလို့ပါတဲ့လက်စစ်မီ3ဆွဲဖို့အိမ်ပေါင်း113လုံးကကျေးရွာမီလီကော်မတီကို6သိန်းပေးရပြီးမိရရှိခဲ့တဲ့အတွက်ကျန်တဲ့ရွာသူရွာသားတွေကလည်းမီ3ဆွဲခြင်းလို့ပြောရမှာအရင်လို6သိန်းနဲ့မရတော့ပဲ7သိန်းပေးမှရရှိမှာဖြစ်တယ်လို့ပြောတဲ့အတွက်အဲ့ဒီလိုကြွားချားသွားတဲ့အကြောင်းဟာဘာကြောက်လဲဆိုတာကိုတက်ဆိုင်ရာကတောင်းဝန်ရှိသူတွေလာရောက်စုံစမ်းပြီးစစ်စစ်ဆောင်ရွက်ပေးစီလိုတဲ့အတွက်ရေးသားလိုက်ရတာဖြစ်ပါတယ်လို့ပြောထားပါတယ်ခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှာလည်းပေးပို့လာတဲ့စာတွေကိုဆက်လက်ဖော်ပြပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာ